ဇင်ဘာဝေသမရဟောင်းရောဘတ်မူဂါဘီနဲ့သမရခရိုဟောင်းဂရစ်မူဂါဘီတို့ကိုအပြစ်ပေးအရေးယူမခံရအောင်လူငင်းချမ်းသာဝင်ပြေးလိုက်ကြောင်းအာနာယဇနုပီအက်ဖ်ပါတီတာဝန်ရှိသူတူနဲ့ဟာရီမျိုးတို့ကသတင်းတောက်တွေက VOE ကိုတီဗီပြောဆိုလိုက်ကြပါတယ်နှစ်ပေါင်း39နှစ်ကြာတိုင်းပြည်ကိုအုပ်ချုပ်ခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာပဲယာရုကဆင်းပြေးခဲ့ရတဲ့အထိဖိအားပေးကခံခဲ့ရတဲ့ပြရပေးခဲ့ကြတဲ့ဇင်ဘာဝေစစ်တပ်ကဗိုလ်ချုပ်တွေနိုင်ငံရေးကောင်ဆောင်တွေနဲ့မူဂါဘီဆက်ဆံညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာပဲသဘောတူညီချက်ရရှိသွားတာဖြစ်ပါတယ်။အသက်63နှစ်အရွယ်မူဂါဘီကသူ့သမရဟောင်းအမဆန်မန်နာကာကောကိုဒီလနိုဝင်ဘာလ5ရက်နေ့မှာယာရုကဖယ်ရှားခဲ့ပြီးသူ့နေရာမှာဇနီးပြည်သူကိုအစားထိုးခန့်အပ်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲစစ်တပ်ကအာဏာသိမ်းဖယ်ရှားလိုက်တာပါ။သူ့သမရဟောင်းမန်နာကာကောကတော့သမရအစ်ဖြစ်မနက်ဖြန်တောက်ကြနေမှာတရားဝင်ကျန်းသက်စာချိန်ဆမှာဖြစ်ပါတယ်။ယာရုကဖယ်ရှားခံခဲ့ရပြီးတဲ့နောက်ချက်နိုင်ငံကနေထွက်ခွာသွားတဲ့ဒုသမရဟောင်းကတော့ဇင်ဘာဝေကိုမနေ့တုန်းကပဲပြန်ရောက်လာခဲ့ပြီးညင်ညွတ်နဲ့တိုက်ပြတိုးတက်လာစေဖို့ပြည်သူလူထုအတွက်အမှုထမ်းမဲ့အကြောင်းကတိပြုပြောကြားသွားခဲ့တာပါ။ဒါပေမဲ့လည်းနှစ်ပေါင်း39နှစ်ကြာတိုက်ပြကိုအုပ်ချုပ်ခဲ့တဲ့မူဂါဘီနဲ့လက်တွဲလှုပ်လှုပ်ခဲ့မှုတွေဒုသမရအနေနဲ့အပြောင်းအလဲတွေဘလောက်ထိဆောင်ကျဉ်ပေးနိုင်မလဲဆိုတဲ့အပေါ်မှာတန်တဲ့အမြင်တွေလည်းရှိနေကြတာပါ။ယာရုကနှုတ်ထွက်သွားတဲ့မူဂါဘီဟာပရိရှာကိုလိုနီလောက်ကလွတ်လပ်ရေးရခဲ့တဲ့1980ပြည့်နှစ်ကလေးကဇင်ဘာဝေနိုင်ငံမှာတမန်အဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။